င်တာနက်ဆက်သွယ်မှုတွေကိုပိတ်ပင်တယ်လို့သတင်းစီးဆင်းမှုကိုလည်းကန့်သတ်ချုပ်ချယ်နေတဲ့မြန်မာစစ်ကောင်စီကိုဆန့်ကျင်ပြီးမြန်မာလူငယ်တချို့ကမြေအောက်သတင်းလွှာတွေကိုထုတ်ပြန်ပြီးလူထုအကြားမှာစတင်ဖြန့်ဖြူးပေးနေပါတယ်။မိုလိုတော့ဖ်လို့ခေါ်တဲ့သတင်းလွှာနဲ့လူငယ်တွေကိုဆွဲဆောင်နိုင်အောင်ကြိုးပမ်းနေတယ်လို့တခြားသတင်းလွှာတွေလည်းရှိနေပြီးလို့အသက်32နှစ်အရွယ်အမည်ဝှက်နဲ့ကိုလင်းတန်ကပြောပါတယ်။
ဒါတွေကကျွန်တော်တို့ဘက်ကနေပြီးတော့ပြန်ပြီးတော့ဒီကောင်ဒီတရင်စီစဉ်မှုနှေးကွေးအောင်လုပ်တာတွေအင်တာနက်ဖြတ်တော့တာတွေကျွန်တော်တို့ကပြန်ပြီးအတူတဲ့အတူမှုလည်းဖြစ်တယ်လို့လူတို့ကလည်းကျွန်တော်တို့ကဟိုတရင်အချက်လက်နည်းနည်းဆက်ဆက်ရောက်ဖို့ပဲကျွန်တော်တို့လှုပ်ရှားမှုတွေမရက်တန်အောင်ပဲဒါတွေအဓိကထားပြီးတော့ဒီစာတောင်တွေကိုထုတ်တာဖြစ်တယ
်အခုလိုတရင်လွှာထုတ်တာကြောင့်ဖန်းစီတက်ဖြက်ခံရမယ့် NDA ရှိနေတာကိုသိပေမဲ့တယောက်ကြဆုံးရင်နောက်တယောက်ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့တော်လန်ရေးပြီးဆုံးချိန်အထိမိုလိုတော့ဖ်သတင်းစာဆက်လက်ပြီးတော့တရှိနေမယ်လို့လည်းသူက AFP သတင်းကိုပြောပါတယ်လောလောဆယ်မိုလိုတော့ဖ်သတင်းလွှာကိုဈေးဆိုင်နေမှာတင်ပြီးတော့ဖြန့်ဖြူးပေးနေတယ်လို့ Facebook ပေါ်မှာလည်းလူ3000လောက်ဖတ်ရှုခဲ့ပြီးဖြစ်ကြောင်းသူကပြောပါတယ်ဒီမိုကရေစီအတွင်ကူးပြောင်းရေးမစခင်2011ခုနှစ်မတိုင်ခင်အထိမြန်မာနိုင်ငံကို49နှစ်ကြာစစ်တပ်အုပ်ချုပ်ခဲ့တဲ့ကလည်းသတင်းမီဒီယာတွေကိုစင်ဆာပြုတ်လုပြီးတော့တင်းတင်းကြပ်ကြပ်ပိတ်ပင်ခဲ့ပါတယ်။အခုစစ်ကောင်စီဟာလည်းမင်းစီမာသတင်းဌာနအပါအဝင်မီဒီယာအဖွဲ့အစည်း5ခုကိုလုတ်ကင်ခွင့်လိုင်စင်ရုပ်သိမ်းခဲ့ပါတယ်။ဆရာနာသိန်းကလေးကအခုအချိန်ထိသတင်းသမား64ဦးဖမ်းဆီးခံခဲ့ရပြီး33ဦးကအကျဉ်းချခံနေရဆဲဖြစ်တာမို့မြန်မာနိုင်ငံမှာလွတ်လပ်တဲ့သတင်းမီဒီယာ NDA ကြောက်ရွံ့နေပြီလို့မီဒီယာစောင့်ကြည့်ရေးအဖွဲ့ Reporting ASEAN ကပြောပါတယ်ရှင်။